ထိုင်းမြန်မာနယ်စပ်ရွှေပြောင်းစာသင်ကျောင်းတွေမှာလည်းမြန်မာနိုင်ငံကလေးများနေ့အဖြစ်နဲ့နှစ်စဉ်ကျင်းပရမှာဒီနှစ်လည်းကျင်းပခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံသားကလေးတွေအနေနဲ့ဘူဂျောအောင်ဆန်းရဲ့စိတ်ဓာတ်ကိုအတူယူနိုင်ဖို့ကျင်းပကြတာဖြစ်တယ်လို့လွတ်လပ်ရေးယူပေးတဲ့နိုင်ငံခေါင်းဆောင်တွေအကြောင်းရွှေပြောင်းကလေးငယ်တွေသိရှိရအောင်လှုပ်ဆောင်ပေးတယ်လို့ဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်
။ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာသင်ကျောင်းပေါင်း60ကျော်ရှိရမှာတော့နှစ်စဉ်နှစ်တိုင်းလိုလိုဘူဂျောအောင်ဆန်းရဲ့မွေးနေ့ဖြစ်တဲ့မြန်မာနိုင်ငံကလေးများနေကိုကျောင်းအတော်များများကကျင်းပခဲ့ကြတာပါ။ရွှေပြောင်းအထက်တန်းကျောင်းဖြစ်တဲ့စောကျောင်းမှာတော့ဘူဂျောအောင်ဆန်းမွေးနေ့မြန်မာနိုင်ငံကလေးများနေကိုပျော်ပွဲရှင်ပွဲအားကစားပွဲတွေနဲ့အတူကလေးများနေကိုကျင်းပခဲ့ကြပါတယ်။ဘာကြောင့်ကျင်းပတယ်လဲဆိုတာကိုတော့ကျောင်းအုပ်ဖြစ်တဲ့ဦးကျော်သူရကအခုလိုရှင်းပြပါတယ
်။ကလေးများနေကတော့ကျွန်တော်တို့မြန်မာနိုင်ငံဟောပေါ့ဘူဂျောအောင်ဆန်းမွေးနေ့ပေါ့မွေးနေ့ဆိုပြီးလူတွေဖတ်ကြရင်ကျွန်တော်တို့ကလေးများနဲ့အရင်ကလေးကလည်းလွလွလပ်လပ်ပြောပြရှင်ပေါ့သူကလေးများနဲ့ပြည့်အောင်ရဲသူ့လိုမျိုးကိုကြောက်စံလိုမျိုးကြိုးစားခြင်းစိတ်လောက်ကံခြင်းစိတ်စိတ်တည်းအတူယူဖို့အတွက်လုပ်ပေးရတာပေါ့တော့ဒီနေ့မှာတော့မနပိုင်းပြည်ပြည်ပြောဝဲရှင်ပေါ့ကစားပွဲလေးလုပ်ပြီးတော့ခန္ဓာငရိုင်းကိုယ်လေးအမစားတော့ဒီပါလိမ့်မယ်လုပ်ပြီးတော့နေပြီးမှကျတော့သူတို့ကိုကြောက်စံနဲ့ပတ်သက်တဲ့မိန်ကွန်းတွေဒီအရာတွေကိုကျွန်တော်တို့ပြောကြတာနဲ့ထိုးပြီးတော့ပြရတာပေါ့
အခုလိုကျင်းပခဲ့တာစောကျောင်းမှာတော့10နှစ်ကျော်ကြာခဲ့ပြီဖြစ်ပါတယ်။နောက်ထပ်ကျောင်းတစ်ကျောင်းဖြစ်တဲ့ BLSO ရှစ်ကျောင်းအလယ်တန်းကျောင်းမှာလည်းဘူဂျောအောင်ဆန်းမွေးနေ့မြန်မာနိုင်ငံကလေးများနေ့ကျင်းပရတဲ့ရည်ရွယ်ချက်ကိုကျောင်းအုပ်ဖြစ်တဲ့ဒေါ်ရွှေစင်ဝင်းကအခုလိုရှင်းပြပါတယ
်။ကျွန်တော်တို့ကျောင်းကအလယ်တန်းအဆင့်ရှိတဲ့ရှိတော့ဒီကဒီကလေးမျိုးဆက်တဲ့ကလေးတွေအတွက်ဘူဂျောရဲ့လေးစားကုန်ရမယ့်စိတ်ဓာတ်တွေအထူးယူရမယ့်အကျင့်စာရိတာတွေသူရဲ့ကုံပုတ်တီးပေါ့နော်မကြောက်ကြအောင်နဲ့မကြောက်ကြအောင်အတွက်ဘာမကြောက်ကြအောင်အတွက်ဆိုရည်ရဲ့ကျန်တဲ့ကျမတို့စဉ်းစားမကျက်လောက်တယ်ဘာကြောင့်ဟိုဒီပိုးစိုးရဲ့မွေးနေ့အချိန်မှန်နေနဲ့မြန်မာပြည်မှာပြုလုပ်တဲ့မြန်မာနိုင်ငံကလေးများနေ့ဆိုတဲ့ခေါင်းစဉ်တွေနဲ့ကျမတို့ကလေးတွေကြပြပြန်ပွဲတွေကျော်ပွဲရှင်ပွဲတွေအာကန်စားနဲ့ပစီအမှုတွေမှာပြန်ပွဲတွေကျမတို့နှစ်စဉ်တစ်တိုင်းအဲကျင်းပခြင်းဖြစ်တယ်
ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာသင်ကျောင်းပေါင်း60ကျော်ရှိပြီးကျောင်းသားကျောင်းသူပေါင်း 14,000 နီးပါးစာသင်ကြားနေတာဖြစ်ပါတယ်ဒီထဲကမူလတန်းကျောင်းအတော်များများရှိပြီးအဲ့ဒီကျောင်းထဲမှာလည်းအဲ့ဒီကျောင်းတွေမှာလည်းမြန်မာနိုင်ငံကလေးများနေအဖြစ်ပျော်ပွဲရှင်ပွဲတွေကျင်းပကြသလိုအလယ်တန်းကျောင်းတွေနဲ့အထက်တန်းကျောင်းတို့မှာတော့မြန်မာလွတ်လပ်ရေးကိုရအောင်ယူပေးခဲ့တဲ့ဘူဂျော့အောင်ဆန်းကိုနောင်မျိုးဆက်ကလေးတွေသိရှိအောင်ဘူဂျော့ကိုအတူယူလေးစားနိုင်ဖို့အတွက်ကြပြစာစီစာကုန်းပြည်ပွဲတွေသာမကသမိုင်းဝင်မှတ်တမ်းတွေကိုပါသိရှိအောင်ဟောပြောပွဲတွေလုပ်ပြီးကျင်းပခဲ့ကြပါတယ်ရှင်